အမေရိကန်ဆိုရကမြန်မာပေါ်မှာစီးပွားရေးဒဏ်ခတ်မှုတက်တန်တစ်နှစ်တိုးလိုက်တာဟာအမေရိကန်နဲ့မြန်မာဆက်ဆံရေးမှာနောက်ကျောင်းပြန်လှည့်သွားတာမျိုးဖြစ်နေတယ်လို့မြန်မာဆိုရရဲ့ပြောခွင့်ရတဲ့ဦးက VOA ကိုပြောပါတယ်တပတ်မှလည်းမြန်မာအစိုးရရဲ့ပြုပြင်ပြောင်းလဲရေးဆောင်ရွက်ချက်တွေဟာမရေမယာမတိမချာဖြစ်နေသေးတာကြောင့်အမေရိကန်ဘက်ကဖိအားပေးတာဖြစ်တယ်လို့လည်းမြန်မာတချို့ကသုံးသပ်ပါတယ်။မနေ့ကအမေရိကန်သမ္မတအိုဘားမားကအမေရိကန်ကုမ္ပဏီတွေအနေနဲ့မြန်မာစစ်တပ်နဲ့တွဲပြီးစီးပွားရေးရင်းနှီးမြှုပ်နှံမှုတွေမလုပ်ဖို့ပိတ်ပင်တားမြစ်တဲ့အမိန့်နောက်ထပ်တက်တန်းတိုးလိုက်တာဖြစ်ပါတယ်။အကြောင်းဆိုကတော့မိုက်အင်ဂျင်နိုင်ကပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါဒီလိုစီးပွားရေးပိတ်ဆို့မှုတက်တန်းတစ်နှစ်တိုးလိုက်တဲ့အကြောင်းရင်းတွေထဲမှာရခိုင်ပြည်နယ်အရေးကိစ္စဟာအမေရိကန်ပြည်ထောင်စုရဲ့အမျိုးသားလုံခြုံရေးနဲ့အမျိုးသားအကျိုးစီးပွားကိုဆက်လက်ချိန်ချောင်နေတာနောက်ပြီးတော့မြန်မာစစ်တပ်အနေနဲ့နိုင်ငံရေးနဲ့စီးပွားရေးမှာဆက်လက်ပါဝင်နေတာစတဲ့အချက်တွေဟာအဓိကဖြစ်တယ်လို့သမရအိမ်ဖြူတော်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်နောက်ပြီးအမေရိကန်အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရပုဂ္ဂိုလ်ရဲ့ပြောဆိုချက်ထဲမှာလည်းမြန်မာနိုင်ငံရေးပြုပြင်ပြောင်းလဲရေးဟာနောက်ကျောင်းပြန်လှည့်သွားမယ်ဆိုရင်အရေးယူနိုင်အောင်လို့အခုလိုတက်တန်းတိုးလိုက်တာဖြစ်တယ်လို့လည်းပြောသွားပါတယ်။ဒါပေမဲ့လို့မြန်မာအစိုးရဘက်ကတော့ဒါဟာကြိုးကြောင်းစီလျော်မှုမရှိဘဲအမေရိကန်နဲ့မြန်မာဆက်ဆံရေးကိုနောက်ကျောင်းပြန်လှည့်သွားတာမျိုးဖြစ်နေတယ်လို့နိုင်ငံတော်သမ္မတရုံးရဲ့အမည်မဖော်လိုတဲ့အကြီးအကဲအရာရှိတဦးက VOA ကိုပြောပါတယ်
။မြန်မာနိုင်ငံကို agreement လုပ်တဲ့ American policy ကကျွန်တော်တို့အာရှနဲ့ကျန်တဲ့ပေါင်းစည်းပေါ့နော်အထူးသဖြင့်အရှိတောင်အစား ASEAN နဲ့ကျန်တဲ့ပေါင်းစည်းဆိုတဲ့အမေရိကန်ရဲ့မူဝါဒမှာဒါကနောက်ပြန်ဆုတ်သွားတဲ့သဘောလို့ကျွန်တော်တို့ကစဉ်းစားပြဖြစ်တယ်ပေါ့နော်ဒီဆန်ရှင်ဆက်မလိုက်ခြင်းဟာကျွန်တော်တို့နိုင်ငံကိုနောက်ကျောင်းပြန်လဲသွားမှာစိုးရိမ်နေဆိုတော့လည်းအမေရိကန်နိုင်ငံရဲ့မူဝါဒဆက်မထားတဲ့ဟာပေါ်မှာနောက်ကျောင်းပြန်လဲသွားတာလားဆိုတာကျွန်တော်တို့အနေနဲ့ဟိုစဉ်းစားပြဖြစ်တယ်ဒါပေမဲ့ကျွန်တော်တို့ကတော့နောက်ကျောင်းပြန်မလဲဘူးပေါ့နော်
လက်ရှိမှာလည်းအမေရိကန်ပြည်ထောင်စုရဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုဟာ2013ခုနှစ်ကိန်းဂဏန်းတွေအရ1ရာခိုင်နှုန်းလောက်ပဲရှိတယ်လို့လည်းသူကဆိုပါတယ်ဒါအပြင်သမ္မတဦးသိန်းစိန်ဆိုရအနေနဲ့ဒီမိုကရေစီနည်းအတိုင်းပြုပြင်ပြောင်းလဲရေးတွေဆောင်ရွက်နိုင်ဖို့ကြိုးပမ်းဆောင်ရွက်နေချိန်မှာရခိုင်အရေးကိစ္စဟာမမျှော်လင့်ပဲကြုံတွေ့ခဲ့ရတဲ့အခက်အခဲစိန်ခေါ်မှုတစ်ခုဖြစ်တယ်လို့လည်းအဲ့ဒီအကြီးတန်းရာရှိကဆိုပါတယ
်ဒီရခိုင်ပြည်နယ်ပြည်ငင်အေးချမ်းပြီးတော့အားလုံးကောင်းပါပြီဆိုတော့အနေထားကိုရောက်ဖို့ကကျွန်တော်တို့ကရှုပ်ထွေးနေနေတဲ့ဟိုနောက်ွယ်ရာအကြောင်းတရားတွေကြောင့်ဆက်ရှင်းလည်နေပေါ့နော်ဖြစ်လာဖို့ဆိုတာအများကြီးခက်ခဲရှိဒါအတွက်လည်းကျွန်တော်တို့ကနိုင်ငံတကာကောမိတ်ဆက်နိုင်ငံတွေရောအားလုံးရဲ့ပြည်ညာတွေကိုကြီးထောက်ပံ့မှုတွေနဲ့ကျွန်တော်တို့ပြည်လည်အောင်ဆောင်ရွက်နေတယ်ပေါ့ကြိုးစားနေတဲ့ဟာကအမေရိကန်ဆိုရရဲ့အခုပြစ်ချက်တစ်ခုဆိုပြီးတော့ဟိုပြောရတဲ့အတွက်ဒါကတော့မကောင်းစရာဟိုအကြောင်းတရားတစ်ခုလို့ပြောရမှာ
အသွင်ကူးပြောင်းရေးကာလကိုဖြတ်သန်းနေချိန်မှာတက်မတော်ရဲ့အခန်းကဏ္ဍပါဝင်နေတာကိုအမေရိကန်ပြည်ထောင်စုကထောက်ပြဝေဖန်နေပေမဲ့ဒီအတွက်အချိန်တိုင်းတာယူရမယ်ဆိုတာကိုသက်ဆိုင်ရာခေါင်းဆောင်တွေကပြောထားပြီးသားဖြစ်တယ်လို့လည်းပြောပါရယ်ဒါပေမဲ့လို့လွတ်တော်ကိုယ်စားလှယ်ဦးဖြိုးမင်းသိန်းကတော့မြန်မာစစ်တပ်ရဲ့ဆောင်ရွက်ချက်တွေကို2015ရွေးကောက်ပွဲနောက်ပိုင်းအထိအမေရိကန်ဘက်ကစောင့်ကြည့်ဖို့ရည်ရွယ်ထားတာကြောင့်အခုလိုစီးပွားရေးအရပိတ်ဆို့မှုတက်တန်းကိုထပ်တိုးလိုက်တာဖြစ်တယ်လို့မြင်ပါရယ်
ကျွန်တော်မြင်တာကတော့စီးပွားရေးလုပ်ငန်းရပ်တည်နဲ့ပတ်သက်ပြီးတော့ရပ်ဖက်ပုံပန်းတွေပေါ်မှာအမေရိကန်အစိုးရဘက်ကအလျှော့ပေးခဲ့တာတွေတော်တော်များများရှိတယ်။အရင်ကအရေးယူပိတ်ဆို့ထားတာတွေကိုလျှော့ပေးခဲ့တာတွေတော်တော်များများရှိတယ်။ဒါကိုကျွန်တော်တို့တွေ့ရပါတယ်။ဒီအကြမ်းဖက်တိုက်ဖြတ်မှုဥပဒေနဲ့ငွေကြေးခွာချမှုဥပဒေတွေကိုဟိုမြန်မာနိုင်ငံမှာမှန်မှန်ငငံပြတန်းနိုင်မယ်ဆိုရင်ပြည်ပြင်ပြောင်းလဲမှုတွေလုပ်မယ်ဆိုတဲ့သတင်းတွေအထိကျွန်တော်တို့ကြားသိရပါတယ်။ဒါကြောင့်မို့အမေရိကန်နိုင်ငံဘက်ကနေမြန်မာနိုင်ငံကိုစီးပွားရေးပိတ်ဆို့အရေးယူမှုတွေတဖြည်းဖြည်းအလျှော့ပေးလာတယ်တဖြည်းဖြည်းပြုပြင်ပြောင်းလဲမှုတွေကိုပုံမဆောင်ရွက်နိုင်အောင်အပြုသဘောဆန်တဲ့ဆောင်ရွက်မှုတွေရှိတယ်လို့ကျွန်တော်ဒီလိုမြင်ပါတယ်။အဲဒါပေမဲ့စစ်တပ်နဲ့ပတ်သက်တဲ့အပိုင်းပေါ်မှာတော့အမေရိကန်က2015အလွန်ဒီမိုကရေစီခေတ်ကိုစောင့်ကြည့်သွားလိမ့်မယ်လို့ကျွန်တော်ဒီလိုယူဆမိပါတယ်
။အခုလိုတက်တန်းတိုးလိုက်တဲ့အမေရိကန်ပြည်ထောင်စုရဲ့အရေးယူဒဏ်ခတ်မှုဟာ1998ခုနှစ်ကတည်းကမြန်မာစစ်အစိုးရရဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံတာတွေမလုပ်ဖို့သမရအမိတ်အာဏာနဲ့တားမြစ်ခဲ့တာဖြစ်ပြီး2013ခုနှစ်မှာတော့ပြင်ဆင်ချက်နဲ့အတူတက်တန်းထပ်ပြီးတော့တိုးခဲ့တာဖြစ်ပါရဲ့ရှင်